အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာဒီကနေ့မှာပဲဆော်ဒီအာရေဗျနိုင်ငံဂျဒတ်မြို့ကိုရောက်သွားပြီးတော့သမ္မတဒေါ်နယ်ထရန့်ဖိအားပေးတိုက်တွန်းနေတဲ့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲကိုတက်ရောက်ပါလိမ့်မယ်။နိုင်ငံသားရေးဝန်ကြီးရူဘီယိုနဲ့အတူအမေရိကန်အမျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဝေါ့စ်လည်းလိုက်ပါသွားပြီးတော့ယူကရိန်းအရာရှိတွေနဲ့မနေ့ဖြန်မှာဆွေးနွေးပါလိမ့်မယ်။ယူကရိန်းဘက်ကကိုယ်စားလှယ်အဖွဲ့ကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီရဲ့ဝန်ထမ်းရေးအရာရှိချုပ်ကဦးဆောင်တက်ရောက်ပါလိမ့်မယ်။ဝန်ကြီးရူဘီယိုဟာဆော်ဒီအိမ်ရှိဇန်မင်းသားမိုဟာမက်ဘင်ဆလမန်နဲ့တွေ့ဆုံပြီးတော့ဒေတာရင်းတူညီတဲ့အကျိုးစီးပွားတွေပို့ပြီးတော့ပူးတွဲအကောင့်ထဲပို့ဖို့နဲ့အမေရိကန်ဆော်ဒီအာရေဗျာဆက်ဆံရေးတိုးမြင့်မှုဆွေးနွေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုထားပါတယ်။မနေ့ဖြန်မှာကျင်းပမယ့်ဆွေးနွေးပွဲဟာငြိမ်းချမ်းရေးသဘောတူညီချက်အတွက်မူပေါင်းတွေချမှတ်ဖို့နဲ့အပြစ်အခက်ရက်စဲရေးအစပျိုးလှုပ်ဆောင်နိုင်မှုအတွက်ရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုပြီးအမေရိကန်အရာရှိတွေကပြောဆိုထားပါတယ်။ယူကရိန်းသမ္မတဇလန်စကီကိုယ်တိုင်လည်းဒီကနေ့ဆော်ဒီအာရေဗျာနိုင်ငံကိုလာရောက်ပြီးတော့ sorry အင်ရှိဇန်မင်းသားနဲ့တွေ့ဆုံမှုရှိပါတယ်မနေ့ပြန်ကျင်းပမယ့်ဆွေးနွေးပွဲကိုတော့သမ္မတဇလန်စကီတက်ရောက်ဖို့မသိကြပါဘူးရှင်